Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ10ရက် VOA American အသံရဲ့တင်းငွေနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်တင်ဆက်သွားမှာပါ
။ကျမသင်ခီထိုက်ပါရှင်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွေ့နှစ်နိုင်ငံခေါင်းဆောင်နှစ်ဦးတို့စင်ကာပူကိုရောက်ရှိနေကြပါပြီ။ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ပူးရဲကြေညာချက်ကိုအမေရိကန်တို့လက်မှတ်မထိုးဘဲမဟာမိတ်တွေကိုပြစ်ပယ်လိုက်ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတော့ကုသညုံနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာပြည်တွင်းကအရက်ဖက်အဖွဲ့အစည်းတွေနဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံကြပြီး Facebook လူမှုကွန်ရက်သုံးပြီးအမုန်းတရားဖြန့်ချီနေတာတွေကိုစနစ်တကျကင်တွယ်ဖြေရှင်းပေးဖို့အတွက်မြန်မာအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။
ကျမတို့ဒီ Facebook မှာပြောင်းလာရေပေါ့နော်ဒီ account တွေပိတ်တဲ့ဟာတွေလို့နောက်ပြီးတော့ဒီ post တွေကိုဖြုတ်တာတွေလို့ဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့တို့မှာ community standard guideline ရှိတယ်ပေါ့နော်အဲ့ community standard guideline
တွေ့ဆုံမွေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မဝေဖြိုးမြင့်ပြောသွားတာပါသတင်းတွေအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မှပေးစာများကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါလိမ့်မယ်ရှင်
မြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဦးနဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်စင်ကာပူနိုင်ငံကိုဒီကနေ့ဆက်ရောက်သွားပါပြီ။ဆွေးနွေးပွဲအပေါ်မှာယုံကြည်မှုအပြည့်ရှိကြောင်းလည်းအမေရိကန်သမ္မတထရန့်ကပြောဆိုထားတာပါ။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်ပေါ်ကဆင်းလာတာမှာတော့စင်ကာပူနိုင်ငံခြားဝန်ကြီး BBN ဘလာခရစ်နန်ကကြိုဆိုခဲ့ပါတယ်။အင်ကာနဲ့ချင်းပမဲ့ဆွေးနွေးပွဲအတွက်သူ့အနေနဲ့နိုင်ငံတစ်ခုစီကိုသွားမယ်လို့ခီးစဉ်မစခင်မှာသမ္မတကပြောခဲ့တာပါ။ကနေဒါနိုင်ငံမှာလုပ်တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံအစည်းအဝေးကနေအာရှကိုမသွားခင် VOA ကမေးမြန်းလာမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့အစည်းအဝေးအတွက်သူမှယုံကြည်မှုအပြည့်အဝရှိထားတယ်လို့သမ္မတထရန့်ကဖြေဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့လည်းသူ့လူထုအတွက်ကြီးကြီးမားမားတစ်ခုခုလုပ်ပေးလိုတယ်လို့သမ္မတထရန့်ကသူ့အမြင်ကိုပြောဆိုသလိုဒီတစ်ခေါက်အမေရိကန်နဲ့တန်တမာဆက်ဆံရေးဟာရတော့ရခဲ့တကယ်အခွင့်အလန်းကောင်းဖြစ်ပြီးဒီအချိန်နေမျိုးနောက်ထပ်ဘယ်တော့မှရတော့မှာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရန့်ကသတိပေးခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးနဲ့တာဝန်ပြည့်ဒုံးလက်နက်အစည်းအဝေးအားလုံးကိုဖျက်သိမ်းမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကနေကြိုတင်ဂရိကဝတ်ရရှိထားတယ်လို့သမ္မတထရန့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြောနေတာပါ။ဒီလိုတိုးတက်မှုတွေကနေတဆင့်ငြိမ်းချမ်းရေးစာချုပ်တစ်ခုထွက်လာပြီးနှစ်ပေါင်း80နီးပါးကြာကိုရီးယားကျွန်းဆယ်ပေါ်ကစစ်မှတ်ကိုတရားဝင်အဆုံးတတ်နိုင်မှာဖြစ်ပါတယ်။စီးပွားရေးသမားတဦးလောက်ခဲ့မှုတဲ့အတွေ့အကြုံအခြေခံအရမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ခြင်းအဖြစ်တစ်ခုခုရမရဆိုတာကိုသူသိနိုင်မှာပါလို့လည်းပြောဆိုခဲ့ပါတယ်။ရလက်ကောင်မထွက်နိုင်ဘူးဆိုတာကိုခံစားမိရင်တော့သူ့အတွက်ရောကင်အတွက်ရောအချိန်ကုန်ခံမနေခြင်းဘူးလို့လည်းသမရကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမျက်နှာစာမှာတွေ့ရနေတဲ့ကင်နဲ့ပတ်သက်လို့အချက်အလက်တွေမပြည့်မစုံရှိတယ်ဆိုတာကိုတော့သမ္မတထရန့်ကဝန်ခံပြောဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်သူတို့နှစ်ဦးစလုံးဟာအပြုသဘောဆောင်တဲ့စိတ်ထားတွေနဲ့လှုပ်လှုပ်နေတာဖြစ်ပြီးအလုံးပြင်းပြင်းဆင်ဆင်ရှိထားတယ်လို့လည်းသမ္မတထရန့်ကအာရှခီးစဉ်မတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့ပြောဆိုဖို့ရှိမရှိ VOA ကမေးမြန်းခဲ့တာမှာတော့ကိစ္စရအလုံးကိုဆွေးနွေးသွားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ဒီကနေ့တင်းဦးနေနေစင်ကာပူနိုင်ငံကိုရောက်ရှိနေပါပြီ။စင်ကာပူဝန်ကြီးချုပ်လင်ရှင်လွန်းနဲ့ဒီမြောက်ကိုရီးယားခေါင်းဆောင်တို့ဟာမကြာခင်ကပဲစင်ကာပူသမ္မတနန်းတော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တင်းဦးနေနေနေကင်းပိုင်းတရုတ်လေယာဉ်နဲ့စင်ကာပူနိုင်ငံချန်ဂီလီစိတ်ကိုဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ကိုစင်ကာပူနိုင်ငံကျွမ်းဝင်ကြီးဒေါက်တာ BBN ဘာလာခရစ်နန်ကလေးစိတ်မှာကြိုးဆိုပါတယ်။ဒီစည်းကနေပြီးတော့ St. Regis Hotel ကိုအသွားမှာတော့ဘေးမှာအဆောက်ရှောက်တွေနဲ့မှန်အမဲတက် Mercedes-Benz ကားပေါ်ကကင်ဂျုံအုံးကိုသတင်းသမားတွေမတွေ့လဲရပါဘူး။ American နဲ့မြောက်ကိုရီးယားတို့ထိပ်သီးဆွေးနွေးပွဲကျင်းပမဲ့စင်ကာပူမှာလုံခြုံရေးကိုလည်းအထူးတင်းကြပ်ထားပါတယ်။ထိပ်သီးဆွေးနွေးပွဲအတွက်စင်ကာပူဘက်ကစီစဉ်ထားတာတွေအပေါ်မှာမြောက်ကိုရီးယားဘက်ကရော American ဘက်ကပါဂျင်းနဲ့အားရတဲ့အကြောင်းစင်ကာပူနိုင်ငံကြီးဝန်ကြီးဘာလာခရစ်နာကပြောပါတယ်။ ဒါ့အပြင်အမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း80တည်ရှိလာတဲ့အတားအဆီးတွေကိုဖယ်ရှားလိုက်ဖို့စိတ်ဆန္ဒရှိနေတာကိုတွေ့မြင်ရတယ်လို့လည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးကဒီကနေ့တင်းဦးနေနေနှောင်းပိုင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ကနေဒါမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ဆက်မှုထိပ်သီးညီလာခံကြီးညာချက်ကိုလက်မှတ်ထိုးဖို့အမေရိကန်သမ္မတကပယ်ချလိုက်ပြီးအမေရိကန်ရဲ့မဟာမိတ်တွေကိုပြစ်ပယ်လိုက်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ဟာမယိုးသားသူပြောညံ့တယ်လို့အမေရိကန်သမ္မတ Donald Trump ကဆွဆဲလိုက်ပြီးတဲ့နောက်အခုလိုလှုပ်လိုက်တာပါ G7 ညီလာခံကနေအမေရိကန်သမ္မတ Donald Trump ထွက်ခွာသွားပြီးတဲ့နောက်မှာကနေဒါဝန်ကြီးချုပ်ကအမေရိကန်ဘက်ကတမ်မနီနဲ့အလူမီနီယံအပေါ်အခွန်တိုးပြီးကောက်ခံမှုကစော်ကားမော်ကားပြုမူတာလို့ပြောဆိုခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာ Justin ရဲ့မမှတ်မကန်ပြောဆိုချက်တွေနောက်ကနေဒါဘက်ကနေအမေရိကန်လယ်သမားတွေအလုပ်သမားတွေနဲ့ကုမ္ပဏီတွေအပေါ်အကြည့်အကျဲအခွန်ကောက်နေတာတွေကိုအခြေခံပြီးအမေရိကန်ကိုယ်စားလှယ်တွေကြီးညာချက်ကိုလက်မှတ်မထိုးဖို့ညွှန်ကြားခဲ့တယ်။အမေရိကန်ကိုကားတွင်သွင်းမှုအပေါ်အခွန်ကောက်ယူမှုကိုလည်းသုံးသပ်နေတယ်လို့အမေရိကန်သမ္မတ Donald Trump က Twitter မှာရေးသားခဲ့ပါတယ်။ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲမနေ့စနေနေ့ကအဆုံးသတ်ခဲ့တာမှာတော့ကနေဒါဝန်ကြီးချုပ်ကအမေရိကန်သမ္မတ Donald Trump နဲ့မပြေမလည်ဖြစ်နေတာတွေကိုအလျှော့မပေးခဲ့ပါဘူး။အထူးသဖြင့်တော့ကနေဒါနဲ့ဥရောပသမဂ္ဂတို့အပေါ်အထင်အားစေတဲ့တမ်မနီနဲ့အလူမီနီယံအပေါ်အခွန်တိုးကောက်တဲ့ကိစ္စဖြစ်ပါတယ်။ကနေဒါအနေနဲ့လည်းဇူလိုင်လ၁ရက်နေ့အစောဆုံးထားပြီးအမေရိကန်ကုန်ပစ္စည်းတွေအပေါ်လက်တုံ့ပြန်အရေးယူဆောင်ရွက်မယ်လို့ကနေဒါဝန်ကြီးချုပ်ကညီလာခံပိတ်ပွဲမှာပြောဆိုသွားပါတယ်ရှင်
။ရှန်ဟိုင်းပူပေါင်းဆောင်ရည်အဖွဲ့ SCO တဲကိုအိန္ဒိယနဲ့ပါကစ္စတန်တို့အဖွဲ့ဝင်ဖြစ်ရောက်ရှိပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ SCO ရဲ့ထိပ်သီးစည်းဝေးကိုပြုလုပ်နေပါတယ်။ SCO ဟာဆိုလို့ရှိရင်အာရှအလဲပိုင်းဒေသမှာအမေရိကန်ဩဇာကြီးထွားလာတာကိုဟန်တာဘူးဆိုတဲ့သဘောဖြစ်တယ်လို့လေ့လာသူတွေကယူဆထားကြတာပါ။ SCO ကိုကမ္ဘာ့ထပ်ပြုကြတဲ့နိုင်ငံတွေကတော့တရုတ်၊ရုရှား၊ကဇစ်စတန်၊ဥဘဂစ္စတန်ကဇစ်စတန်နဲ့တာဂျစ်ကစ္စတန်တို့ဖြစ်ကြပါတယ်တရုတ်နိုင်ငံရဲ့အရှေ့ဘက်ကမ်းရိုးတားမှာရှိတဲ့ဂျန်တီယိုမှာတိခါခဏဂျန်တီယိုမြို့မှာအခုထိပ်သီးဆွေးနွေးပွဲကိုကျင်းပခွင့်နေတာဖြစ်ပါတယ်အခုတနင်္ဂနွေနေ့လောက်တဲ့ဖွင့်ပွဲကိုတရုတ်သမ္မတရှင်ချင်းပင်ကအဖွဲ့အမာစကားပြောပါတယ်တနင်္ဂနွေရဲ့အကျိုးစီးပွားမူဝါဒကိုကြည့်တဲ့မူဝါဒရည်တိုအမြင်မူဝါဒနဲ့အပိတ်စဉ်းစားတဲ့မူဝါဒတွေကိုဖယ်ရှားပြရလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ်WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးရဲ့ဥပဒေသားတွေကိုထိန်းထားရမယ်ပြင်နိုင်ငံစုံကုန်သွယ်ရေးစနစ်ကိုထောက်ခံပြီးတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကိုတည်ဆောက်ရမယ်လို့လည်းတရုတ်သမ္မတကအဖွဲ့မိကုံးမှာပြောပါတယ်။အခုလိုမျိုးတရုတ်သမ္မတပြောဆိုချက်ဟာပြီးခဲ့တဲ့ G7 ဆက်မှုထိပ်သီးစနစ်ပွဲအတွင်းအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကြားကုန်သွယ်ရေးဆိုင်ရာကိုယ်လှည့်ချက်တွေဖြစ်ခဲ့တာကိုရည်ညွှန်းပြောဆိုလိုပုံရတယ်လို့နိုင်ငံရေးသုံးသပ်သူတွေကရှုမြင်ပါတယ်။ကနေဒါဝန်ကြီးချုပ်ဟာထိတ်တိတ်မတွေ့ရတဲ့ပြောညံ့သူဖြစ်တဲ့မျိုးသားသူဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကသူ့ရဲ့ Twitter အကောင့်မှာအစည်းအဝေးပြီးရေးခဲ့ပါတယ်။သူတို့နှစ်ဦးကြားသဘောကွဲလဲခဲ့တဲ့ဒီကုံသွဲကုံကိစ္စကိုကနေဒါဝန်ကြီးချုပ်ကသူမရှိတော့မှသတင်းတောက်တွေကိုပြောဆိုခဲ့တာကိုရင်ကျွန်းပြီးတော့အခုလိုရေးလိုက်တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးဖော်ဆောင်ရေးတို့မှာပူပေါင်းဆောင်ရွက်သွားဖို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကကတိပြုတဲ့အကြောင်းပူရဲချိန်ညာချက်မှာဖော်ပြပါရယ်အထူးသဖြင့်လက်ရှိဖြစ်ရှိနေရတဲ့ရိုဟင်ဂျာပြည်ပခန့်မှာဆိုရင်လေဒုက္ခသည်တွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနပြန်နိုင်ရေးဘေးကင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုတာတွေအပါအဝင်မြန်မာဘက်ကပိုင်းဖြတ်ဆောင်ရွက်မှုတွေကိုကြိုဆိုတဲ့အကြောင်းကနေဒါမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ပူးရဲကြီးညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနပြန်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းနားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမသုံးပါဘူး။ဒုက္ခသည်တွေဌာနပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အချိန်တိုင်းတာတစ်ခုထိပူပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ရခိုင်ဒေသတွင်လူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးမယ်ကုလအချက်လက်ရှာအဖွဲ့ကတော့မူလသဘောထားအတိုင်းပဲဝင်ရောက်ခွင့်မပြုဘူးလို့မြန်မာအကြီးအကဲအရာရှိတဦးက VOA ကိုပြောဆိုထားပါတယ်
ရခိုင်ပြည်နယ်ကမွတ်စလင်နဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပါဦးမယ်။ရိုဟင်ဂျာတွေအတွက်ဒန်းတူခွင့်ပညာသင်ကြားခွင့်နဲ့လူခွင့်ရေးတွေအတွက်နှိမ့်ညွှန်းဆောင်ရွက်ခဲ့မှုအတွက်ရှစ်နေဦးကျော်လှအောင်ကိုအော်ရိုရာစုချိမြင့်လိုက်ပြီးတော့ဒေါ်လာသက်တမ်းသသိန်းစုချိမြင့်လိုက်ပါတယ်။အမေနီယာလူမျိုးတုံးတပ်ဖြတ်မှုကနေပြီးတော့လွမြောက်လာသူတွေရဲ့ကိုစားအော်ရိုရာလူသားချင်းစာနာမှုဆိုင်ရာဥဆောင်လှူရှာမှုကပေးအပ်တဲ့2018ခုနှစ်အတွက်စုကိုရိုဟင်ဂျာရှစ်နေဦးကျော်လှအောင်ကိုချိမြင့်ခဲ့တာပါ။နိုင်ငံပေါင်း115နိုင်ငံကနေပြီးတော့အမည်စီးရင်တင်သွင်းခံရတဲ့သူ950တိကနေပြီးတော့ရှစ်နှစ်ဦးကျော်လှအောင်ကိုရွေးချယ်ခဲ့တာပါ2018ခုနှစ်ရဲ့အော်ရိုရာဆုရှင်ဦးကျော်လှအောင်အနေနဲ့ဒေါ်လာတသိန်းလက်ခံရရှိမှာဖြစ်ပြီးတော့ဒေါ်လာတသန်းကိုတော့သူရွေးချယ်တဲ့အဖွဲ့အစည်းတွေကိုလှူဒါန်းခွင့်ရမှာဖြစ်ပါတယ်လက်ခံရရှိမဲ့စုငွေတွေကဒေါ်လာတသန်းကိုရှစ်နှစ်ဦးကျော်လှအောင်ကနေပြီးတော့ဒီငယ်စည်းမချဆောင်များအဖွဲ့လန်ဒန်နောက်မလေးရှားနိုင်ငံဆေးဘက်ဆိုင်ရာကူညီပေးရေးအဖွဲ့ Mercy Malaysia နဲ့ဒုက္ခသည်ဥယင်ရွှေပြောင်းကြသူတွေအရေးဆောင်ရပြီးနေတဲ့နိုင်ငံတကာကက်သလစ်ရွှေပြောင်းချေချမှုဆိုင်ရာကော်မရှင် ICMC တို့ကိုလှူဒါန်းမှဖြစ်တဲ့အကြောင်းအော်ရိုရာရဲ့ဒီအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြပါရယ်နိုင်ငံမဲ့ဖြစ်နေကြတဲ့ရိုဟင်ဂျာတွေအတွက်ခြေကံလူခွင့်ရရှိအောင်လို့ဥကြော်လှအောင်ကသူ့ရဲ့ရှစ်နှစ်ပညာနဲ့ကြိုးပမ်းခဲ့ကြောင်းနောက်အစိုးရရဲ့ဖိနှိပ်ခံရတဲ့တိမ့်နဲ့ချီတဲ့မွတ်စလင်တွေအရေးပညာသင်ကြားခွင့်မရတဲ့ကလေးငယ်တွေအရေးကိုတရားရေးလမ်းကြောင်းကနေပြီးတော့ခိုင်ခိုင်မာမာဆောင်ရွက်ခဲ့တယ်လို့လည်းအော်ရိုရာအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရယ်သူရဲ့ဆောင်ရွက်ချက်တွေကြောင့်ပဲထောင်ထဲမှာ12နှစ်နေထိုင်ခဲ့ရတယ်လို့လည်းဖော်ပြထားပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်အစ္စရေးနှစ်နိုင်ငံဆက်ဆံရေးကိစ္စကင်တွယ်ပုံကိုအစ္စရေးနိုင်ငံသားဂျူးနယ်ဘွား89ရာခိုင်နှုန်းကထောက်ခံပြီးအမေရိကန်နိုင်ငံသားဂျူးနယ်ဘွားတွေရဲ့44ရာခိုင်နှုန်းကပဲထောက်ခံတဲ့အကြောင်းသုတေသနစစ်တမ်းသစ်ကဖော်ပြလိုက်ပါရယ်ရှင်
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Facebook လူမှုကွန်ရက်ဆာမျက်နှာကိုသုံးပြီးအမုန်းတရားဖြန့်ချီနေတာဒီအပါအဝင်လူခွင့်ရေးပေါ်တက်ရောက်မှုတွေနဲ့ Facebook သုံးဆွဲသူမြန်မာတွေရဲ့အချက်အလက်လုံခြုံရေးတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မြန်မာဘာသာစကားနဲ့မြန်မာနိုင်ငံခြေနေကိုတကယ်နားလည်သဘောပေါက်သူတွေနဲ့စောင့်ကြည့်စီစစ်ဖို့မြန်မာအရက်ဖက်အဖွဲ့အစည်းတွေက Facebook တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။မြန်မာပြည်တွင်းကအရက်ဖက်အဖွဲ့အစည်းပေါင်း35ဘွဲ့နဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံစဉ်အခုလိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုမတ်စုမွန်ကတင်ပြပေးထားပါတယ်ရှင်
။ Facebook အဖွဲ့တာဝန်ရှိသူတွေကမြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့ဇူလ10ရက်နေ့ကတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းပြခဲ့တယ်လို့မြန်မာအရက်ဖက်အဖွဲ့အစည်းတွေဘက်ကလည်း Facebook ဘက်ကအရေးတကြီးဆောင်ရွက်တင်တာတွေကိုအကြံပြုခဲ့တယ်လို့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာစီးပွားရေးခန္ဓာတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့ဒေသဆိုင်ရာညှိနှိုင်းဆက်ဆံရေးတာဝန်ခံမဝေဖြိုးမြင့်ကရှင်းပြပါဗျာ။ကျမတို့
ဒီအဓိကပေါ့နော်ဒီရက်ဖက်အဖွဲ့အစည်းတွေတွေ့တဲ့အခါသူတို့အဓိကမြန်မာပြည်မှာကလက်ရှိမှာဆိုလို့ရှိရင်ဒီ Facebook တုံးတဲ့ဥယျာလည်းရန်များတယ်။အဲ့ဒီ Facebook ရဲ့အဓိက impact ပေါ့နော်သူခုရေးပေါ်မှာတရားမှုကလည်းရန်များတဲ့အခြေအနေတွေရှိတယ်ပေါ့နော်။ဒီတရားမှုရဲ့အချက်တွေကိုသူတို့ပြန်သုံးသပ်မယ်။ပြန်လည်လာပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါ့နော်ဒီပြင်ဆင်လို့ရမလဲဆိုတဲ့ဓမ္မကြီးအတွက်တီးတန့်လုပ်ပါမယ်ဆိုပြီးတော့ဒီကိစ္စပြပါရတယ်။ဆိုတော့နောက်တစ်ချက်ကကျတော့အခုကျမတို့ဒီ Facebook မှာကြောက်ရရေပေါ့နော်ဒီ account တွေပိတ်တဲ့ဟာတွေလို့နောက်ပြီးတော့ဒီ post တွေကိုဖြုတ်တာတွေလို့ဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့မှာ community standard guideline ရှိတယ်ပေါ့နော်။အဲ့ community standard guideline ကို enforce လုပ်တဲ့နေရာမှာပေါ့နော် line နဲ့အောင်လုပ်တဲ့နေရာမှာဟိုရှင်းလင်းကြည့်ကြဖို့ပေါ့နော်။အဲ့ဒါမျိုးလည်းကျမတို့တောင်းဆိုခဲ့တာရှိတယ်။အဲ့ကျတော့တချို့ပိုင်းတွေမှာသူရဲ့ system ကအားနည်းတဲ့အချက်တွေတော့သူတို့ပြင်မယ်ဆိုပြီးတော့ပြောခဲ့တာတွေရှိပါတယ်ရှင်။ဒါကအဓိကတစ်ချက်ပေါ့နော်
။လူမျိုးရေးဘာသာရေးဆန်တဲ့လှုံ့ဆော်မှုတွေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်ရေးနဲ့စောင့်ကြည့်စီစဉ်နိုင်ရေးအတွက် Facebook ဘက်ကနေ community standards ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှုနောက်မြန်မာဘာသာစကားကိုတေချာကျွမ်းကျင်နားလည်ပြီးတော့မြန်မာနိုင်ငံရဲ့အခြေခံသမိုင်းကြောင်းအကြောင်းအရာတွေကိုလည်းနားလည်သဘောပေါက်တဲ့သူတွေကိုပဲစောင့်ကြည့်စီစစ်သူတွေအဖြစ်တာဝန်ပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုခဲ့တယ်လို့မတ်ဝေဖြိုးမြင့်ကပြောပြပါဗျာ။ကျမ
တို့ဒီ hate speech ကိစ္စပေါ့နော်မုန်းတရားနဲ့ပတ်သက်တဲ့အခါပေါ့ဒီမှာဒီ Facebook ပေါ်မှာပြန့်နှံ့တဲ့ကိစ္စမှာတော့အဓိကကသူတို့ဒီ review လုပ်တဲ့ဟာပေါ့နော် review လုပ်တဲ့ဟာမှာသူတို့ရဲ့အားနည်းချက်တွေကျမတို့ဆွေးနွေးခဲ့နေတာတွေအချက်ကြီးရှိခဲ့ပါတယ်ဒီမှာလည်းပဲကျမတို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီမြန်မာစကားဘာသာစကားစံဒီယုံနေမဟုတ်ဘူးမြန်မာရဲ့အခြေအနေတွေကနားလေတဲ့ပေါ့နော်သူတို့ reviewer တွေပေါ့နော်အလုံးလောက်ခတ်ထားပေါ့နော်ဒီ machine smith ကိုအသုံးပြုတယ်ဆိုလို့ရှိရင်လည်းအဲ့ဒီ machine smith ကထိရောက်တဲ့စနစ်ဖြစ်ဖို့ဆိုပြီးတော့ကျမတို့အရင်ကနေကတောင်းဆိုနေခဲ့တာတွေရှိပါ တယ်အဲ့ဒါကိုတည်းသူကလုတ်ဆောင်ပါမယ်လို့တော့ပြောတယ် Facebook မှာ hate speech ကိစ္စနဲ့ပတ်သက်ပြီးတော့တယောက်တူတယောက်က report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာဆန်ဆန်နဲ့ဒီကြီးကြီးကြီးဖြစ်နိုင်အောင်တော့သူတို့ access system တစ်ခုပေါ့နော်ဟိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့သူတို့ပြန်ပြောခဲ့တာရှိပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီး Facebook ဘက်ကချိဆက်ပြီးတော့ဆောင်ရွက်နိုင်မှုအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုပါတယ
်ဒီကျွန်တော်တို့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့ပေါ့နော်အရင်ကအရက်ဖက်အဖွဲ့အစည်းတွေရဲ့သဘောထားတွေဟိုပါဝင်ဖို့ပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်တို့ချက်ပြီးတော့ပြောခဲ့တာရှိပါတယ်ဟိုအတိအကျပေါ့နော်ဟို time frame နဲ့ဘယ်နေ့မှာအရက်ဖက်အဖွဲ့အစည်းနဲ့ဘယ်လိုတွေ့မယ်ဘယ်လိုမျိုးဆိုရအတိအကျ group plan တော့ကျွန်တော်တို့မရှိခဲ့ပါဘူးဒါပေမဲ့ဟိုကျွန်တော်တို့အရင်ကလည်းတက်ခဲ့တယ်လို့မျိုးပဲကျွန်တော်တို့အပြန်ပြည့်ခဲ့တဲ့ဟာတွေရှိတယ်ပေါ့နော်ဟိုသူတို့ကလုပ်မယ်ဆိုပြီးတော့ဂီကဝစ်ပြည့်ခဲ့တဲ့ဟာတွေရှိတယ်ဒီတော့ဒါတွေရဲ့တိုးတက်မှုပေါ်မှာကျွန်တော်တို့ချက်ပြီးတော့စောင့်ကြည့်သွားမယ်လိုအပ်လာခဲ့တဲ့ဆိုလို့ရှိရင်ကျွန်တော်တို့ Facebook team နဲ့ဒါရိုက်ပြန်ပြီးတော့ဆက်သွယ်ပြီးတော့လိုအပ်တဲ့အချက်ကိုကျွန်တော်တို့ထောက်ပြပြန်ဆိုတော့မှာဖြစ်ပါတယ
်ဂျွန်လ9ရက်နေ့ကနေဂျွန်လ10ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာတဲ့ Facebook တာဝန်ရှိသူတွေဟာအစိုးရပိုင်းတာဝန်ရှိရသူတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုပြီးတော့ရည်ရွယ်ချက်ရှိရှိအမုန်းတရားဖြန့်ဝေနေတာတွေဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်ဆိုတာကိုလည်းလူခွေစောင့်ကြည့်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဘက်ကလည်းသတိပေးပြောဆိုထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်အခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးမှာပါကချင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်တွေကြုံတွေ့နေရတဲ့အခြေအနေကိုဒီဒုက္ခသည်တွေကူညီကယ်ဆယ်ရေးဦးစီးလှုပ်ဆောင်နေတဲ့ကချင်တိုင်းရင်းသားများပူးပေါင်းလုပ်ငန်းအဖွဲ့အတွင်းရေးမှူးဂေါမရှာအောင်ကိုကိုဇော်ဝင်းလိုင်က VOE Studio မှာမေးမြန်းထားပါတယ်အခုတင်ဆက်မယ့်မြမအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါတယ်ရှင
်နော်လက်လော်လီဒီပြည်ကြတဲ့ဂျပန်တွင်းမှာပဲကချင်မှာဖြစ်နေတဲ့ကိစ္စတွေဟာတနင်္ဂနွေလုံးနေမကအောင်ကဘာပါအာယုံဆရာတဲ့အခြေအနေရောက်သွားတယ်လေဒုက္ခသည်ရာနဲ့ချီပြီးထွက်ပြေးကြရတယ်ရောလုံးချွတ်ထွက်ပြေးတာလည်းရှိတယ်ဟိုတော်ထဲမှာဒုက္ခရောက်ကြတယ်ဟိုကျမကြီးလည်းချွတ်တဲ့သူလည်းပါတာပေါ့နော်ဆိုတော့ဒါမဲ့အဲ့လူတွေကိုအကူအညီပေးဖို့တော့တွားပြီးတော့ကယ်ထုတ်ဖို့ကိစ္စတွေမှာတမတော်ကဟန်တာတာတွေရှိတဲ့အတွက်ထိတိုက်ရင်ဆင်ရတာတွေပါလေကျွန်တော်တို့ရှိတယ်ဆိုတော့အဲ့ဒီလူတွေအကူအညီပေးဖို့ဟန်တာတွေရှိနေရတာဘာကြောင့်လို့များကိုကံရှောင်းတို့မြင်မိသလဲ
သူတို့ထွေပြေးတင်းချောင်ရတာကာလအတန်ကြာပြီဖြစ်ပါတယ်အဲ့ဒီကြားထဲမှာဒီလက်တလုံးမှာဖြစ်ခဲ့တဲ့အဖြစ်ပြက်ဟာဆိုရင်တော့အကြီးမားဆုံးစိန်ခေါ်မှုအနေနဲ့ကျွန်တော်ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်အထူးဖြစ်သူကတနေရာမှာပဲဖြစ်တာမဟုတ်ပဲနဲ့တနိုင်ဒီကချင်ပြည်နယ်အနက်အပြားမှာဖြစ်သွားတဲ့အတွင်တန်ဖြစ်တော့ပိုပြမခက်ခဲတာဖြစ်ပါတယ်အထူးဖြစ်တော့အရင်တော့ငါနဲ့ကွာတာကဒီတစ်ခေါက်တိုက်ပွဲတွေဖြစ်တဲ့အချိန်မှာပြည်သူလူထုဒီထွေပြေးဖို့အရေးအထိပါသူတို့အတွက်အဟံတာဒီအမြန်ကြီးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်ကျွန်တော်အားလုံးသိတဲ့အတိုင်းတတိုင်းဘက်မှာလည်းကျွန်တော်ထွေပြေးရသလိုဂျန်ယန်ဒေတာဘက်မှာလည်းထွေပြေးရတယ်ပြီးရင်ကျွန်တော်ဒီဘက်မှာကာမိုင်းဘက်မှာလည်းအတီတီအဲ့လိုထွေပြေးရတယ်ပေါ့နော်မုကောင်းမှာလည်းကဆုံဆွေမှာထွေပြေးရတယ်ဒီလိုထွေပြေးတိုင်းထွေပြေးတိုင်းသူတို့ရဲ့ထွေပြေးဖို့ကိစ္စတင်မှာခက်ခဲမှုကြံကြမှုဟန်တာမှုဒီအမျိုးမျိုးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်တော့ဒီတပ်ပွဲဖြစ်တဲ့ဒေတာဖြစ်တဲ့အလျော်စွာစစ်တပ်ရဲ့ကွန်ပျူတာမရအောင်ဆိုတော့ပြည်သူလူထုတွေအတွက်အခနဲ့ထွေပြေးတင်းချောင်လာဖို့အရေးဆိုတာတော်တော်လေးခက်ခဲတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကမ္ရှောင်ပြောတဲ့ထဲမှာထုံးစံအရဆိုရင်တော့တပ်ပွဲတွေဖြစ်တဲ့ဆိုရင်အဲ့ဖြစ်တဲ့နေရာမှာရှိတဲ့ရွာတွေဒေသခံတွေကဝုန်းဝုန်းနဲ့ထွေပြေးကြရတယ်ပေါ့နော်အခုဆိုတော့ကိုကမ္ရှောင်ပြောတဲ့ထဲမှာဆိုရင်တော့ထွက်ပြေးဖို့တော့မှသူအခက်ခဲရှိခဲ့တယ်ဆိုတော့သူပြိမ့်မိပြီးတော့ဒုက္ခပိုရောက်ကြတယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ပါကျွန်တော်အလုံးသိတဲ့အတိုင်းဒီဒီကာမိုင်းမြို့နယ်မှာဖြစ်ခဲ့တဲ့လိုင်းနုံခု area မှာဆိုရင်အရတားပြည်သူလူထုသူတို့တရွာလုံးနီးပါးပေါ့နော် April 17ရက်နေ့ကနေတောက်လျှောက်ပြိမ့်မိတဲ့အနေအထားမျိုးရှိခဲ့တယ်အဘက်ဘက်ကနေအလုံးစူးစမ်းတယ်ဒီနေ့အစိုးရခွင့်ပြုမှုတွေလည်းပြုခဲ့တယ်ဒါပေမဲ့လက်တွေ့ပြန်ကြေထုတ်တဲ့အချိန်မှာကြံကြရဲနောက်ဆုံးပြည်ထောင်စုအစိုးရပြည်ထောင်စုဝန်ကြီးတက်လာတဲ့အချိန်စစ်တပ်နဲ့ပြန်ညှိနှိုင်းတဲ့အချိန်ကြတော့မေလ5ရက်6ရက်လောက်မှမှသူတို့ပြန်မြန်မာထွက်လာနိုင်တဲ့အနေအထားဆိုတော့ဒါဟာတော်တော်လေးရက်ကြပေါ့နော်ကိုယ့်ရဲ့ရက်ကြွာမှာပြိမိနေတဲ့အနေအထားရှိတာဖြစ်ပါတယ်အခုဆိုရင်လည်းအင်ဂျန်ယန်ဒေတာဖက်မှာဒီလိုကိုတိုက်ပွဲဒေတာမှာပေါ့နော်အဲ့လိုဆက်ပြီးမှပြိမိနေတဲ့လူဒီဆက်ပြီးမှရှိနေသေးတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုအကူအညီပေးတဲ့နေရာမှာရောကိုကမ္ဘာရှင်တို့အခုဒီအဖွဲ့တွေနေနဲ့အဓိကအလို့အဆုံကဘာတွေဖြစ်မလဲလိုအပ်တာကတော့ဆန္ဒရိက္ခာနဲ့စေဝါပါညာကတော့ဒါအခြေခံအဖြစ်ဒါဟိုဘယ်ချိန်မဲဖြစ်ဖြစ်ဒုက္ခတွေဟိုဆေးပိရှောင်တွေတော့ကလိုအပ်နေမှာပဲလေဒါပေမဲ့အဲ့ထက်မှမှအကိုကမ္ဘာရှင်တို့ အထူးပြုပြီးတော့လိုအပ်တယ်ဆိုတာပါလေရှင်
ဟုတ်ကဲ့ကျွန်တော်လိုအပ်ချက်ကိုနှစ်ပိုင်းခွဲပြီးပြောလို့တာဖြစ်ပါတယ်ပထမအပိုင်းကျတော့ဒီလက်တလောဒီမေဧပြီနဲ့မေလမှာထွေပြေသိမ်းဆောင်ရတဲ့အရေအတွက်က9000ကျော်ရှိတာဖြစ်ပါတယ်သူတို့အတွက်လက်တလောတော့ဒီအစားနာရိတ်ခါတို့အားလုံးကြတော့ကျွန်တော်လက်တလောကူထားနိုင်တဲ့အနေထားရှိတယ်ဒါပေမဲ့ဒီအစုအဖွဲ့အတွက်ဆိုရင်သူတို့တကယ်ပဲဒီမှာစခန်း IDP စခန်းမှာရည်ရှည်နေရတော့မယ်ဆိုရင်သူတို့တဲ့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရည်သေးပဲထိုးပြီးမှနေထားတယ်အခုအသိမကြောက်ဆိုရင်မိုးရည်ဝင်တော့မယ်သူတို့အတွက်အဲဒီအမုန်းအကာလုံးလုံးချုံချုံနဲ့နေနိုင်ဖို့ကိစ္စဟာအင်မတန်မှအရေးကြီးလာပြီကလေးတီကြောင်းတက်ဖို့လိုလာပြီကိုယ့်ရဲ့ရက်ရွာမှာစွန့်ပြေးလာရတယ်ဆိုတော့အဲ့ဒီကိစ္စတရားအစပေါ့နော်အဲ့ဒီဟာဒီဟာလက်တလောထွေပြေးသိမ်းချောင်တဲ့လူတွေအတွက်အများကြီးလိုမှာဖြစ်ပါတယ်တစ်ဖက်မှာကျတော့ဒီတစ်ခေါက်ထွေပြေးသိမ်းချောင်တဲ့အုပ်စုကျတော့တော်တော်လေးတောထေးတောင်ထေးမှာအာရက်လာကြာပြီးမှထွေပြေးရတဲ့အတွက်ကြောင့်သူတို့အတွက်ဒီစိုက်ကိုဆိုရှယ်ဆပ်ပอร์ตပေါ့နော်စိတ်ပိုင်းဆိုင်ရာအစသူတို့တော်တော်လေးပြင်ပန်းနွမ်းနေတဲ့အနေထားစက်ဖြစ်စီတဲ့အနေထားတွေလည်းအများကြီးဆိုင်နေရတာဖြစ်တာဖြစ်ပါတယ်အများစုကြတော့အမျိုးသမီးကလေးတက်ကြီးလွယ်ရွယ်ဦးတီပါတော့တို့ကိုတော်တော်လေးအချိန်ပေးပြီးမှပြန်ပြန်မှကူညီဖို့လိုတဲ့အပိုင်းရှိပါတယ်တစ်ဖက်မှာကြတော့ကျွန်တော်တို့ IDP စခန်းမှာနေနေတဲ့အယတပြည်သူလူထုက9နှစ်ထဲကိုဝင်လာပြီတစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီပေးမှုတရားလည်းရောကြလာတာနဲ့အမျှတို့အတွက်အခြေခံလိုအပ်ချက်တွေဟာအများကြီးရှိလာတာဖြစ်ပါတယ်တစ်ဖက်မှာစာနာရိတ်ခါမလုံလောက်တဲ့ကိစ္စတချို့စခန်းတွေဆိုရင်စာနာရိတ်ခါဖျက်တောက်မှုခံရတဲ့အနေအထားတွေရှိလာတယ်အဲဒါအပြင်သူတို့နေခဲ့တဲ့အမုန်းအကာတွေဆိုရင်လည်းအခုနှစ်ပေါင်းကြာလာတဲ့အချိန်မှာယူယွင်းလာတဲ့ပျက်စီးလာတဲ့အစ်စ်ပြန်ဆောက်ဖို့လိုလာတဲ့ဒါတီအပြင်ပေါ့နော်အထူးပြတ်တော့မိဘတွေအနေနဲ့ကလေးတွေရဲ့ရှေ့ရေးပညာရေးကြောင်းထွက်တဲ့ဦးရေဟာတော်တော်လေးများလာတယ်ဘာကြောင့်ဆိုမိဘရဲ့မိဘကိုပြန်မြတ်ရှာကျွေးနိုင်ဖို့ကလေးတီအရွယ်ရောက်တာနဲ့အဲကြောင်းထွက်တဲ့အနေထားကြီးလဲတိုးလာတယ်ဇဝနေရဲ့အတွက်တော်တော်လေးပူတယ်အဲ့ဒီအနေထားမှာတစ်ဖက်မှာတော့ကိုယ့်ရဲ့စခန်းမှာနေလို့တစ်ဖက်မှာကျတော့ကိုယ့်ရဲ့အရက်ဒေတာကိုပိုင်ဆိုင်ခဲ့တဲ့မြေယာကိစ္စတရားလဲစိန်ခေါ်မှုပေါင်းများများစွာနဲ့ပြန်ရင်ဆိုင်လာရတယ်အထူးဖြင့်စိန်ခေါ်မှုအကြီးဆုံးကျတော့အခုကချင်ပြည်နယ်မှာဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဝန်လာတဲ့ငပြောဆိုင်ကင်းဟာIDP တွေအတွက်တော်တော်လေးစိန်ခေါ်မှုကြီးတာဖြစ်ပါတယ်အကြွေ၍ငင်းချမ်းသွားလို့ကိုယ့်ရဲ့ကိုယ်ရပြန်မယ်ဆိုရင်တော့မှသူ့ရဲ့အရက်ဒေတာမှာမြေပိုင်ဆိုင်မှုကိစ္စအစပေါ့နော်သူတို့ရဲ့အသက်မွမ်းကြောင်းပြန်လဲလုတ်ကန်နိုင်ဖို့ကအစတော်တော်လေးစိန်ခေါ်မှုများလာမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းကြားဘူးရတယ်ဧကရီထောင်းတဲ့ချီတိမ့်ပြီးတော့ငပြောကင်းနေဆိုင်ကြတယ်ဘာညာဆိုကချင်ပြည်မှာအခုဒီလက်သိမ်းရသိမ်းဖြစ်တဲ့ကိစ္စတွေပေါ့နော်ဒါပေမဲ့ကျွန်တော်အခုထပ်ပြီးတော့မေးချင်တာကဒီအခုဟိုဒုက္ခတွေဒီအကူညီဖို့တို့ဒီစေဘေးဆောင်နဲ့သူတွေကိုအကူညီဖို့လို့ပြောကြတဲ့နေရာမှာလက်တလောအကူညီလိုအပ်တာကိုပဲအာယုံဆိုင်ပြီးလုပ်ကြတာများတယ်လေတပည့်စာဝနေရေးတပည့်သူတို့နေဖို့အမိုးအကာစေဝါတောက်သုံးရေးစသဖြင့်ပြောကြဆိုတော့ကိုကမ္ရှောင်ပြောသွားတဲ့ထဲမှာလည်းပေါ့စိတ်ပိုင်းဆိုင်ရာအကူညီမှုပေါ့နော်ရေရှည်မှာအခုကလေးတွေဆိုလို့ရှိရင်သူတို့ trauma ရသွားတယ်ပေါ့နော်သူစိတ်ထိခိုက်သွားတယ်သူတို့ကြည်လင်ဘာဖြစ်မလဲမသိဘူးဒီရဲ့ effect တွေကသူတို့ဘယ်လောက်အထိသူတို့တသက်မှာပေါ့နော်လောက်တိရရှိပါသွားမလဲဆိုတော့လည်းမသိဘူးပညာရေးကလည်းသူတို့ကတစ်ဖက်မှာဆုံးရှုံးရတဲ့ဟာလည်းရှိတော့အဲ့ဒီဟာအတွက်ကောစဉ်းစားပြီးတော့ပြင်ဆင်တာတွေရှိနေပြီလားလောက်ကြပြီလား
ကျွန်တော်ရဲ့စိန်ခေါ်မှုအကြီးဆုံးကတော့ဒီရေရှည်အပိုင်းကိုထည့်သွင်းစဉ်းစားဖို့ကကျွန်တော်အနေနဲ့စဉ်းစားတယ်ဒါပေမဲ့လက်တွေ့မှာတော်တော်လေးစိန်ခေါ်မှုများနေတာဖြစ်ပါတယ်တစ်ဖက်မှာကျတော့အကူအညီတွေနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်လက်တလို့အထိကျွန်တော်ရတဲ့အလုံငွေအများစုဟာကာလအတူအတွက်ပဲဖြစ်နေတယ်ပြီးရင်တကယ်ပဲအခြေခံကြတဲ့စာနာရိတ်ခါအတွက်ပဲဖြစ်နေတယ်ကျွန်တော်အနေနဲ့လည်းစိုးရိမ်တာကဒီကိစ္စကိုကျွန်တော်တို့လက်တလို့အနေနဲ့ပဲဖြေရှင်းလို့မဖြစ်နိုင်တော့ဘူးပေါ့နော်ဒါကြောင့်ဒီစပေးဒုက္ခတည်းရဲ့အရေးကိုကြည့်မယ်ဆိုရင်ကျွန်တော်ရေရှည်လို့ပြောတဲ့အချိန်မှာတို့ရဲ့အသက်မွန်းကြောင်းမှုကိစ္စကလေးဒီရဲ့ပညာရေးကိစ္စအထူးဖြစ်တော့ဒီအပိုင်းနေပိုပြမအရေးကြီးလာမယ်တစ်ဖက်မှာကျတော့ဒါဒီပြောနေတဲ့အချိန်မှာတို့ရဲ့ဘေးကင်းလုံခြုံမှုကိစ္စစိတ်ပိုင်းဆိုင်ရာလုံခြုံမှုကိစ္စခဏပြောတဲ့ဒီစိတ်တန်ရာရရှိမှုကိစ္စအတီးပြီးရင်ဒီတစ်ဖက်မှာကျတော့ဒီပလိပက်ခဒေတာမှာဒီလိုထွေပြေးသိမ်းချောင်ရတော့မိသားစုထဲမှာလည်းဒီအင်းတို့အချမ်းဖတ်မှုတွေလည်းများလာတာပေါ့နော်ဒီအရေးကြီးကိစ္စတွေကအစကျွန်တော်တို့တော်တော်လေးဂရုစိုက်ပြီးမှလှုပ်ဆောင်ရမယ့်အနေအထားမျိုးဖြစ်လာတာဖြစ်ပါတယ
်ဟုတ်ကဲ့အဲဒီရမုံငွေကိစ္စကိုကျွန်တော်မေးချင်တာအခုကုညီနေကြရတယ်ဆိုတာကိုယ့်အိမ်ကိုစိုက်ပြီးကုညီဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလေဆိုတော့ ဟိုပမာဏကလည်းကြီးလွန်းတာပေါ့နော်နောက်ပြီးတော့နှစ်တရာလည်းအများကြီးဖြစ်လာပြီဆိုတော့အခုအကူအညီနေတဲ့ဥစ္စာတွေကရောဘယ်အဖွဲ့အစည်းတွေအများအကူအညီရသလဲပြပအကူအညီတွေရသလားကျွန်တော်တို့ပြောပြလို့ရအောင်
ဟုတ်ကဲ့ပါအဲဒီလက်တလောဖြစ်တဲ့အချိန်မှာကြတော့ဒီအေပီတူလူထုဒီအနေနဲ့ပေါ့နော်နိစ္စရာအနေနဲ့တို့ဟိုတတ်နိုင်တဲ့ဖက်ကနေဒီတတိပုဂ္ဂလအနေနဲ့ဖြစ်စေအသင်းတော်အနေနဲ့ဖြစ်စေကမခထပြုပြီးမှကူတာပေါ့နော်ဒါမဲ့အဲ့ဒီအကူအညီတရားကျွန်တော်လချီကြပြမှကျွန်တော်တို့ဟုတ်မတုံးနိုင်ဘူးပေါ့နော်ဒါကာလတစ်ခုအထီတော်အဆင်ပြေတယ်ဒါမဲ့အထက်ပို့ပြမှကြာသွားပြီဆိုရင်ကျွန်တော်ဟိုအနည်းနဲ့အများကျွန်တော်ဟာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ကူညီရတာဖြစ်ပါတယ်တစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီတွေကလည်းတစ်နှစ်ပြီးတစ်နှစ်ကျွန်တော်နိုင်ရှင်ပြီးကြည့်လာမယ်ဆိုရင်တဖြည်းဖြည်းလျော့ချလာတဲ့အနေအထားရှိတာဖြစ်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်ဒီအယတ္တပိတုလူထုစပေဒုက္ခတေတီရဲ့ဂျာမာစိန်ခေါ်မှုဒီပုံများလာတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒါနောက်တစ်ခုကျွန်တော်နောက်ဆက်တွဲအဲ့ဒါကိုပဲထပ်ပြီးတော့မေးချင်တာကပြည်တွင်းကကူညီခြင်းတဲ့သူတွေကကူညီလို့ရသလားပြည်တွင်းအကူအညီရောဘယ်လောက်အတိုင်းတားရလဲတပော့အခုတိုင်းဆိုရင်ကျွန်တော်နားလဲသလားဆိုပြည်ပအကူအညီကပုံများရတယ်ပေါ့နော်ပြည်ပလာတဲ့အကူအညီကဆိုတော့ပြည်တွင်းကဟိုလူချင်းတဲ့လူတွေတပော့ကချင်းပြည်နယ်ရပဲဖြစ်ဖြစ်တခြားပြည်နယ်တိုင်းဒေသတွေရပဲဖြစ်ပေါ့နော်ကူညီခြင်းလို့ကူညီတဲ့လူတွေရောရှိလား
ဟုတ်ကဲ့အထူးဖြစ်တော့ကျွန်တော်ကနုကပြောသလိုအထူးဖြစ်တဲ့ပြည်တွင်းကအဖွဲ့အစည်းတို့လူတို့ဒီပါတာရဲ့အသင်းအဖွဲ့ဒီအများစုကြတော့ဒီပလပခဖြစ်လို့ကနဦးထွဲ့ပြေးသိမ်းဆောင်လာတဲ့အချိန်မှာဒါလည်းမျက်ဝါထင်ထင်ဆိုတော့အဲ့ဒီအချိန်မှာလူတန်းနဲ့အနေထားပုံများတာဖြစ်ပါတယ်ကာလကြာလာပြီဆိုရင်သူတို့အနေနဲ့လည်းတောက်လျှောက်ဆက်ကူနိုင်ပဲအနေထားတော်တော်လေးညော့လာတယ်အခုဆိုရင်လည်းဒီစပေးဒုက္ခတေတီဒီကိုအများစု host လုပ်ထားရတဲ့အနေထားအင်ရှင်အဖြစ်လက်ခံရတဲ့အနေထားကြတော့အသင်းတော်တွေအများစုဖြစ်ပါတယ်သူတို့ကလည်းပုံမှန်လအတိုင်းကိုယ့်ရဲ့အသင်းတော်မှာလည်းအလူငွေတွေကောက်ပြင်းမှာကူနေတဲ့အပိုင်းတွေတော့ရှိတာပေါ့နော်ဒါပေမဲ့ကာလကြာလာတဲ့အချိန်မှာထေဝန်တဲ့အလူငွေတွေကအစားအသင်းတော်တွေမှာလည်းတော်တော်လေးအားနည်းလာတဲ့အပိုင်းရှိတာဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဒီစပေးဒုက္ခတေတီဖြစ်လာပြီဆိုရင်ဖြစ်တဲ့အချိန်မှာတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့တို့တတ်နိုင်တဲ့ဖက်ကနေတော့ကူတဲ့အပိုင်းနေတော့တောက်လျှောက်ရှိတာဖြစ်ပါတယ်ဒါပေမဲ့ခဏကျွန်တော်ပြောလို့ရေရှည်ဖြစ်လာတဲ့အချိန်ကြတော့တို့အနေနဲ့ဒါကိုရေရှည်မကူနိုင်ဘူးပေါ့နော်တော်တော်များများတော့ one off တစ်ချိန်တစ်ခါဒါမှမဟုတ်နှစ်ချိန်သုံးချိန်အဲ့လိုကူတဲ့အနေထားတည်တော့ရှိနေတာဖြစ်ပါတယ
်ဟိုကူညီခြင်းနဲ့ဆိုရင်ရောတခြားဒေသလူတွေကကူညီခြင်းနဲ့ဆိုရင်ရောလူတွေကကူညီလို့ရတဲ့တဘော website လိုမျိုး facebook လိုမျိုးတဘောရှိသလားဗောဥပမာဆိုလို့ရှိရင်ဘာမှရေးကြည့်တယ်ဆိုလို့ရှိရင်အရေးကြည့်တဲ့နေရာဘယ်အဖွဲ့ကိုလူကြပါပါညာဆိုအဲ့လိုမျိုးရှိတယ်လေဆိုတော့ဒီကိစ္စမှာတော့ဒါရေးရှည်ဖြစ်တယ်ဆိုပေမဲ့လည်းပုံမှန်ကူညီသွားဖို့အတွက်လူတွေကကူညီလို့ရနိုင်တဲ့နေရာရှိသလားအဲ့ဒါကိုတည်ပြလို့ရလား
ဟုတ်ကဲ့အဲ့ဒီဟာရှိပါတယ်အဲတစ်ဖက်မှာဆိုရင်တော့ဒီကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အဖွဲ့အနေနဲ့လည်းဒီလူတန်းနဲ့အလူငွေတွေကိုလက်ခံပေးမှကျွန်တော်တို့ထဆင်ပြန်ပြမကူညီပေးတဲ့အနေထားရှိရပေါ့နော်ဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့လို့ပြောတဲ့အချိန်မှာခဏအသင်းတော်တွေလည်းအားလုံးပါရေပေါ့နော်ဒါက network တစ်ခုအနေနဲ့ကူညီလုပ်ရတယ်တစ်ဖက်မှာကြတော့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ပေါ့နော်အဲ့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ကနေတဆင်ဖြစ်စေအထူးဖြစ်ကချိန် data အတွက်ဆိုရင် concern care and contribute ဆိုရက် web page လည်းထောင်ထားတာရှိတယ်အမှဆိုရင်လည်းအားလုံးဝိုင်းပြမလူတန်းလုပ်လေရတဲ့အနေထားတွေရှိတာဖြစ်ပါတယ
်ဟုတ်ကဲ့ကိုကမ်ဆန်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြစ်ပြီ
ကိုဇော်ဝင်းလိုင်းတွေ့ဆုံမေးမြန်းထားတာပါ VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ရွယ်မှာပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားဆန်းပြသတင်းတွေကိုနားဆင်ရမှာပါVOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင်ရေဒီယိုအစီအစဉ်တွေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ2532 52နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းညဘက်အတွင်းပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီပတ်မှာထိပ်သီးစည်းဝေးဘာကြောင့်ကျင်းပရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇော်လာရှိရနေ့ကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအစိုးရလွှတ်တော်နဲ့တပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်စည်းဝေးတရကျင်းပပါတယ်ရခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းတဲ့စည်းဝေးလို့ကောင်းစဉ်တတ်ထားပြီးကာလုံလူခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူညွေးကောင်စီအဖွဲ့ဝင်၁၁ယောက်လုံးလဲအဲ့ဒီစည်းဝေးမှာပါဝင်ပါတယ်။ NLD ဆိုရသက်တမ်းနှစ်နှစ်ခွဲနီးပါးကာလအတွင်းခုလိုစည်းဝေးမျိုးခေါ်ဘူးတာဒါဒုတိယအကြိမ်ပါ။ဒီစည်းဝေးခေါ်ရတဲ့အကြောင်းရင်းကဘာဖြစ်မလဲ။အစည်းဝေးကနေဘလို့အကျိုးဆက်တွေရနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
တက်မတော်ထိပ်ပိုင်းကောင်းဆောင်တွေပါတဲ့အရေးကြီးအစည်းအဝေးကျင်းပရတဲ့ကိစ္စကတော့နိုင်ငံတော်သမ္မတရုံးထုတ်ပြန်ချက်ထဲမှာပါတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့နဲ့နားလည်မှုစာကြုံလွှာရေးထိုးခဲ့တဲ့အခြေအနေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့ဆက်ဆက်ကိစ္စတွေရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေအပြင်ထုတ်ပြန်ချက်မှာဖော်ပြမထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့ထားတဲ့အကြောင်းကြားစာကိစ္စအပြစ်ပြဆိုင်ရာရာဇဝတ်ခုံရုံးကမြန်မာအာဏာပိုင်တွေကိုတရားစွဲဖို့ကြိုးပမ်းနေတဲ့ကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်မြန်မာအစိုးရဟာပြီးခဲ့တဲ့ဇွန်လ6ရက်နေ့ကပဲရခိုင်ပြည်နယ်ကနေရက်စွန့်ခွာသွားတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR, UNDP တို့နဲ့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လက်ခံရေး2019နိုဝင်ဘာလ23ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လက်ရှိ8လ9လကြာတဲ့အတိုင်းနှစ်နိုင်ငံအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တွေတရားမှမရှိသေးပါဘူး။အဲ့ဒီလိုပြန်မဝင်လာနိုင်သေးတဲ့ကိစ္စမှာဒုက္ခသည်တွေပြန်ဝင်လာရင်ဘေးကင်းလုံခြုံစိတ်ချရမှုရှိပါမလား။သူတို့ပြန်လာရင်စောင့်ကြည့်မဲ့သူဘယ်သူတွေရှိနေမလဲဆိုတဲ့အချက်လဲတစ်ချက်ပါဝင်ပါတယ်2016အောက်တိုဘာလနဲ့2019ဩဂတ်လရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားတပ်မတော်ကအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးတွေလုပ်ပြီးနောက်ပိုင်းအဲ့ဒီဒေသတွေက ICRC နဲ့ WFP ဝန်ထမ်းနည်းနည်းပပကလွဲရင်အခြားကုလသမဂ္ဂဝန်ထမ်းအားလုံးနှိပါထွက်ခွာသွားခဲ့ကြပါတယ်နောက်ပိုင်းကုလသမဂ္ဂအေဂျင်စီတွေအဲ့ဒီဒေသတွေပြန်ဝင်နိုင်ရေးကိစ္စအစိုးရနဲ့အချင်းချင်းညှိနှိုင်းပြီးမှအခုလိုနားလည်မှုစာကြုံလွှာလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂအေဂျင်စီတွေပြန်ဝင်ဖို့ကိစ္စအတိုက်ခံပြည်ခိုင်ဖြိုးပါတီနဲ့ရခိုင်မျိုးသားပါတီဘက်ကတိတ်တိတ်လက်ခံလိုကြတာမဟုတ်ပါဘူးဒီလိုနဲ့ဒီကိစ္စတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါနားလည်မှုယူဖို့ဖြစ်လာတာလို့မှန်းဆရပါတယ
်လက်ရှိတွေ့ဆုံပွဲမှာဆွေးနွေးကြတဲ့နောက်အရေးကြီးကိစ္စတစ်ခုကတော့ပြီးခဲ့တဲ့မေလ31ရက်နေ့ကဖွဲ့စည်းမယ်လို့ကြေညာခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်နဲ့လည်းပတ်သက်ပါတယ်နိုင်ငံတော်သမ္မတရုံးကြေညာချက်မှာတော့ရခိုင်ပြည်နယ်အတွင်းပြန်လည်ဆင့်မြက်ရေးတည်ငြိမ်အေးချမ်းရေးနှင့်ဖွံ့ဖြိုးတိုးတက်ရေးတို့ဆောင်ရွက်ရာတွင်အမျိုးသားအစည်းအဝေးတရအနေဖြင့်မြန်မာအစိုးရသည်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တရဖွဲ့စည်းရန်ဆုံးဖြတ်ပြီးဖြစ်တဲ့အကြောင်းအဲ့ဒီကော်မရှင်ဟာအာဇာအကြမ်းဖက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုပြီးတဲ့နောက်လူခွင့်ရဲ့ချိုးဖောက်မှုတွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးကြမယ်ကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်ကြီးတယောက်အပါအဝင်စုစုပေါင်းအဖွဲ့ဝင်3ယောက်ပါမယ်လို့ဆိုထားပါတယ်ခုဆိုရင်ဒီဖွဲ့မှာပါတဲ့နိုင်ငံသားနဲ့မြန်မာနိုင်ငံသားတွေဘသူတွေမှမသိရသေးပေမဲ့လွှတ်တော်ထဲမှာတော့ကန့်ကွက်မှုပေါ်ပေါက်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇော်လ6ရက်နေ့ကကျင်းပတဲ့ပြည်လွှတ်တော်အစည်းအဝေးမှာရှမ်းပြည်နယ်မိုင်းပန်အမတ်ဦးဆိုင်ကျော်မိုးကရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံသားမပါဘဲ ပြည်တွင်းကကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့ပြည်တော်စုအစိုးရကိုတိုက်တွန်းကြောင်းအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။အဆိုကိုပြည်လူတော်ကလက်ခံဆွေးနွေးပါလိမ့်မယ်။ဒီလိုအကြောင်းတွေကြောင့်တပ်မတော်နဲ့သဘောတူညီချက်ရယူနိုင်ဖို့အဲ့ဒီပြဿနာကလည်းဆွေးနွေးပွဲထဲပါဝင်လာရတာဖြစ်နိုင်ပါတယ်
။အစိုးရဟာဒီထိပ်သီးအစည်းအဝေးကျင်းပဖို့ဇွန်လ9ရက်နေ့ကမှလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ဖျက်သိမ်းညဘက်ဒေါအောင်ဆန်းစုကြည်တမနာဦးဝင်းမြင့်နဲ့အစိုးရခေါင်းဆောင်တွေတွေ့ပြီးရုတ်တရက်ကျင်းပရတဲ့ပုံစံမျိုးဖြစ်ပါတယ်။အကြောင်းရင်းကတော့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်းကိုယ်စားလှယ်ဦးဟောက်တိုဆွမ်းကနေတဆင့်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာနဲ့လည်းသက်ဆိုင်နိုင်ပါတယ်။အဲ့ဒီစာမှာအချက်၄ချက်ပါပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီပေးဖို့ကုလသမဂ္ဂအေဂျင်စီတွေဝင်ခွင့်ပေးဖို့တောင်းဆိုတာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာစစ်ဆေးပြီးအရေးယူပေးဖို့တောင်းဆိုတာကော်ဖီအာနန်ကော်မရှင်အစီရင်ခံစာကိုအကောင့်ထဲပေါ်ပေးဖို့တောင်းဆိုတာမကြခင်မြန်မာနိုင်ငံရောက်လာမဲ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့တောင်းဆိုတာစတာတွေပါဝင်တယ်လို့ဆိုပါတယ်။လက်ရှိ NLD အစိုးရဆောင်ရွက်ချက်တွေဟာအဲ့ဒီစာပါအချက်တွေကိုအကောင့်ထဲပေါ်နေတယ်လို့ယူဆရပြီးတက်မတော်ဘက်ကလက်ခံလာအောင်အရေးပေါ်အစည်းအဝေးမဖြစ်မနေကျင်းပရတာလို့နားလည်နိုင်ပါတယ်။အတိုက်ခံပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဘက်ကတော့ဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရကိုကာလုံအစည်းအဝေးမခေါ်လို့ဆိုပြီးဝေဖန်လို့ရှိပါတယ်။ဒါပေမဲ့အရင်သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်ဇူလိုင်2ရက်နေ့တုန်းကလည်းကာလုံမခေါ်ဘဲအခုလိုပဲအစိုးရလွှတ်တော်တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံအစည်းအဝေးလုပ်ခဲ့ဘူးတဲ့တာရကရှိခဲ့ပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 64/232 ဂါကြီးပါသမရနဲ့အစိုးရအဖွဲ့ဝင်တွေပါတီနိုင်ငံရေးမလုပ်ရအချက်ကိုပြင်ဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။ဒါကြောင့်လက်ရှိဒေါ်ဆန်းစုကြည်အစိုးရအနေနဲ့ကာလုံအစည်းအဝေးမခေါ်ဘဲနိုင်ငံထိပ်သီးခေါင်းဆောင်တွေအစည်းအဝေးလုပ်ကြတာသိစမ်းတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့တကယ်အရေးကြီးတဲ့အချက်ကတော့ရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်ရေးမှာတပ်မတော်ဘက်ကထိပ်ပိုင်ခေါင်းဆောင်တွေနဲ့နားလည်မှုရယူရေးတွေမကဘဲအောက်ခြေလုံခြုံရေးနဲ့အုပ်ချုပ်ရေးအာဏာပိုင်အစဉ်စင်းနဲ့ရခိုင်နိုင်ငံရေးခေါင်းဆောင်တွေဘက်ကလက်ရှိအစိုးရအကောင့်တွေပေါ်နေတဲ့ရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်ရေးလုပ်ငန်းစဉ်အပေါ်စိတ်ပါလက်ပါပူးပေါင်းဆောင်ရွက်ပါမှအခက်ခဲအကျက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ကြောင်းပ
ါ။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခဏကိုနားဆင်နိုင်ပါပြီရှင်။မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့ VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ Facebook ပေါ်ကအမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်။ Cherry ချမ်းကလာမင်းဆိုတဲ့သောရရှင်ကတော့ VOE ကိုအားပေးလာခဲ့တာ10စုနှစ်နှစ်ခုနေ့နဲ့ဆက်ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။နှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ Cherry ဆိုတဲ့တိုင်းရင်းသားတယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေ။ကျွန်တော်ကတော့ American ပြည်အောင်စု New York ပြည်နယ်မှာနေထိုင်ပါတယ်တဲ့။ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးနားဆင်လှည့်ပါတယ်။ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်။သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီ VOE ကိုဥတီပြီးရေးတဲ့စာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ data ကအကြောင်းရေးလာတဲ့မှတ်ချက်တူလေးကိုတလက်စာရဲ့ပြောပြချင်ပါတယ်။မေတန်းဆိုတဲ့သောရရှင်ရေးလာတာပါ။မင်္ဂလာပါရှင်။ရခိုင်ပြည်နယ်မောင်ကျွန်းကကျွန်းလွတ်ကျွန်းဖြစ်တာမလို့မိတိုင်းမိကျိုးတွေတက်ဆင်ပြီးတော့မိမိယာဖြစ်နေလို့အစိုးရအတင်အနေနဲ့မိတွေရရှိအောင်လို့လောက်ကင်ပေးဖို့ VOE ကတဆင့်တင်ပြချင်ပါတယ်ဆိုပြီးတော့ရေးလာပါတယ်။Daniel Gutin ဆိုတဲ့သောရရှင်မင်းမြန်လာတာကိုလည်းပြောပြပေးစင်ပါတယ်သူကတတင်းနဲ့မှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ခြင်းနဲ့ရမရသိပြရစေတဲ့ကျမတို့ VOA မြန်မာပိုင်းတတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်မေးတာကိုဖြည့်ပေးရမယ်ဆိုရင်ဟုတ်ကဲ့တင်းပို့ခြင်းတယ်ဆိုရင်ပို့တာကပို့လို့ရပါတယ်နော်ဒါပေမဲ့လည်းကျမတို့တတင်းမှာဖော်ပြမပြဆိုတာကတော့တင်းတီးဖြစ်တဲ့ area ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့တင်းအကြောင်းအရာဆိုရင်လည်းကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOA တင်းတောက်တွေကအဲ့ဒီတင်းကိုထပ်ဆောင်စံအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင် VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီးတော့ဒီအစီအစဉ်မှာပါဝင်ဖို့ စာရေးပို့လာကြတဲ့သောရရှင်ရဲ့စာတချို့ကိုအခုဖော်ပြပေးသွားကြပါမယ်။ကျွန်တော်တို့ဒါရိုက်လေးလိုက်အစီအစဉ်ကအချင်းအကန့်သတ်နဲ့ဆွေးနွေးရတာဖြစ်တဲ့အတွက်ကြောင့်မလို့သောရရှင်ရေးလာကြတဲ့စာရဲ့အားလုံးအမြဲလိုလိုဖော်ပြပေးလို့မရအောင်ဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့ရှင်နေနေ့ကပဲဆွေးနွေးထားတဲ့အကြောင်းအရာနဲ့ပတ်သက်လို့သောရရှင်ရေးပြလာတာကိုမြန်မာပြည်ကဘေးစာများအစီအစဉ်မှာဖော်ပြပေးကြပါမယ်နော်။ပြီးခဲ့တဲ့ရှင်နေမှာဆွေးနွေးထားတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကမိုးရေစီဝါတိုက်ဖျက်ရေးမှာဘာတွေအားနည်းနေလဲဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြတာပါ။အထူးသဖြင့်တော့မြန်မာနိုင်ငံမှာမိုးရေစီတွေအကြီးအကျယ်ဖမ်းမိပေမဲ့လက်တယ်မပေါ်တာမျိုးနောက်ပြီးတော့မိုးရေစီဝါတွေအလွယ်တကူဝယ်ယူသုံးဆွဲနိုင်တဲ့အခြေအနေမျိုးတွေဖြစ်နေတာဒါတွေကိုဆွေးနွေးကြပါတယ်။ဒီလိုမျိုးမိုးရေစီဝါကိစ္စတွေကိုနိုင်နေတဲ့နေရာမှာဘယ်လိုစိန်ခေါ်မှုတွေရှိနေလဲဘယ်လိုတိုးတက်အောင်လုပ်နိုင်မလဲဆိုတာကိုပြောသွားတဲ့နေရာမှာဒီသောရရှင်တွေဝင်ပြီးတော့ဆွေးနွေးတာမှာတော့သောရရှင်မောင်တဒနာက
နေပေါင်းများစွာကလေးကကျွန်တော်တို့နိုင်ငံမှာတမှုတပြားရှူတဲ့သူတွေကိုဖမ်းဆီးနိုင်ခဲ့ပေမဲ့အခုလိုမျိုးကွန်တိန်နာကားတွေသင်္ဘောကြီးတွေနဲ့ရောင်းဝယ်ဖြန့်ဖြူးနေသူတွေဧကလိုက်စိုက်ပျိုးနေသူတွေကိုမဖမ်းဆီးနိုင်တာအစဉ်အလာဖြစ်နေပါပြီ။အခုလည်းမလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရစေဝါတွေဟာစစ်ကောင်းဆောင်တွေနဲ့ဘင်းရာဇာတွေပိုင်တဲ့စိတ်ကန်းကထွက်သွားတာဆိုတော့တရားခံအားလုံးကိုဖမ်းမိဖို့ကတော့နှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ယူဆမိပါတယ်။အခုကုန်တင်သင်းမောနဲ့မလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရစေဝါကိစ္စနဲ့ပတ်သက်လို့ပါဝင်ပတ်သက်နေတဲ့သူတွေအားလုံးကိုစုံစမ်းဖော်ထုတ်အရေးမယူနိုင်ဘူးဆိုရင်တပူပေါ်နှစ်ပူဆင့်ဆိုသလိုအစိုးရအပေါ်နိုင်ငံတကာဖိအားတွေထပ်မံကြားရောက်လာနိုင်တယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရအပေါ်နိုင်ငံတကာဖိအားတွေကြားလာဖို့နိုင်ငံရေးအရရည်ရွယ်ချက်ရှိရှိဖန်တီးလိုက်သလားလို့တော့တွေးမိပါတယ်ခင်ဗျ။အခုအစိုးရအသစ်တက်လာပြီးနောက်ပိုင်းမူရစေဝါပြဿနာတွေနိုင်ငံတော်ဟန်ကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေခြင်းမှာကာကွယ်ရေးပြည်ထောင်ရေးနေဆက်လုံခြုံရေးအစရှိတဲ့ဌာနတွေအားလုံးဟာအစိုးရလက်အောက်မှာမရှိဘဲတတိတခြားရပ်တည်နေတာကြောင့်ပဲဖြစ်ပါတယ်။အကယ်၍ဒီဝန်ကြီးဌာနတွေဟာအစိုးရအုပ်ချုပ်မှုအောက်မှာရှိနေခဲ့ရင်နိုင်ငံတကာမူရစေဝါတက်ဖြတ်ရေးအဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာနိုင်တယ်လို့အစိုးရရဲ့မူရစေဝါတက်ဖြတ်ရေးနဲ့ပညာပေးရေးမူဝါဒလုပ်ငန်းတွေကိုတီတီရောက်တိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဒီတော့ရှင်ကတော့မြန်မာနိုင်ငံမှာကာကွယ်ရေးနေဆက်လုံခြုံရေးပြည်ရေးဒီလိုမျိုးလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စရက်တွေကအစိုးရရဲ့လက်အောက်မှာတစုတဝေးတည်းရှိနေမယ်ဆိုရင်တော့ဒီဌာနတွေအားလုံးပူးပေါင်းဆောင်ရွက်မှုပို့ရပြီးတော့ပို့ပြီးတော့ဒီမူရစေတိုက်ဖျက်ရေးလုပ်ငန်းတွေမှာအကျိုးရှိရှိနဲ့ဆောင်ရွက်နိုင်မယ်ဆိုပြီးတော့သူရဲ့အမြင်ကိုပြောသွားတာပါချီဝဲမောင်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာမူရစေဝါတိုက်ဖျက်ရေးလုပ်နေတာတော့ကြာပါပြီအခုထိလည်းအောင်မြင်မှုမရသေးပါဘူးကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံနဲ့ဆိုင်နေလို့ထင်ပါတယ်ပြည်ထရေးကအစိုးရလက်အောက်မှာမရှိတော့အစိုးရကပြည်ထရေးပြောသမျှယုံနေရတာပါပဲမိသမျှကလည်းတယ်ဆောင်သူနဲ့တင်ပြီးသွားပြီးတော့တယ်ဆောင်သူကိုစစ်ဆေးလိုက်ထုတ်လို့သူကရိမ့်မိလိုက်နောက်ဆုတ်လိုက်ဖြစ်နေတယ်လို့ထင်ပါတယ်ထုတ်လို့သူကခက်ကြီးကြီးတွေကဖြစ်နေမယ်ဆိုရင်တော့မူရစေဝါတိုက်ဖျက်ရေးစီမံကိန်းအောင်မြင်မှုမလွယ်ဘူးလို့ပြောပါတယ်ဒီတော့ရှင်ကသူ့ထဲအရင်ပြောသွားတဲ့ကိုဒသနာလိုပဲကိုယ်တော်ကကတော့ဒီအဖွဲ့အစည်းများများအစိုးရလက်အောက်မှာရှိဖို့ပြောပါတယ်။ဒီတော်ရရှင်ကြီးမောင်ဝင်းကပြည်ရေးရေးအစိုးရလက်အောက်မှာရှိမှဒီကိစ္စမူရစေဝါတိုက်ဖျက်ရေးကိုအောင်မြင်လှုပ်ဆောင်နိုင်ပါမယ်လို့ပြောထားပါတယ်။မြတ်ဝီဆိုတဲ့တော်ရရှင်ကတော့ခက်တူတူပါပဲသူကပြည်သူတွေပါပူးပေါင်းပါဝင်တင်ပါတယ်။တချို့မူရစေဝါလုံနေတာကိုသိရတဲ့သတင်းမပို့တာမျိုးတွေရှိနိုင်ပါတယ်။ရဲကမဖမ်းဘူးဆိုရင်တော့ပြစ်စာပို့ပြီးတော့သတင်းပေးတဲ့လို့ထင်ပါတယ်။ပြည်သူတွေပါလာရင်ဘယ်ကိစ္စမှမဆိုအောင်မြင်မယ်လို့ထင်ပါတယ်လို့မြဝိကြီးကသူ့ရဲ့အမြင်ကိုရေးလာပါတယ်။ကိုမျိုးကျော်ကတော့ပြည်သူတွေပူးပေါင်းပါဝင်လို့ဖမ်းမိပြီးတော့ပြည်သူကိုအညှိုးခံရရင်တော့ဘယ်သူမှမကယ်ကြပါဘူးတဲ့။သူကတော့ပြည်သူတွေကတိတိနဲ့ဘာလို့ငြိမ်နေရလဲဆိုတာကိုသူ့ရဲ့ရှုထောင့်ကနေပြောလာတာပါ။ဥပောင်တင်းကတော့ပြည်သူတွေပူးပေါင်းလာကြအောင်လို့တောင်းရှိသူတွေစီယုံပါတဲ့။အဲဒါဆိုအောင်မြင်နိုင်ပါတယ်။သတင်းပေးတိုင်ကြရင်တိုင်ကြတဲ့သူကိုအကာအကွယ်ပေးဖို့တော့လိုလိမ့်မယ်တဲ့။သူကကိုမျိုးကျော်ပြောထားတဲ့အချက်နဲ့နည်းနည်းတူပါတယ်နော်။သတင်းပေးတဲ့ပြည်သူတွေအကြောက်တရားကင်းကင်းနဲ့သတင်းပေးနိုင်အောင်လို့တောင်းရှိသူတွေဘက်ကတေချာအကာအကွယ်ပေးဖို့လိုပါတယ်တဲ့။ဒါကတော့ကျမတို့စီကိုတိုက်ရိုက်လေးလိုက်ဆွေးနွေးဖို့ပို့ထားတဲ့စာရေးတွေကတချို့ကိုရွေးပြီးတော့ကျမဖော်ပြပေးတာဖြစ်ပါတယ်ရှင်။ဒါရဲ့လေးလိုက်အစီအစဉ်မှာလည်းတချို့တော့အမိတလောက်ဖော်ပြပေးလိုက်ပါတယ်နော်။အခုလိုမျိုးတော်ရရှင်နေအနေနဲ့ကိုပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီရီက
ထောက်လွင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုရှုထောင့်မျိုးစုံကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီမှာသောရရှင်တယောက်ကငြင်းရဲရခီနီးပြီလားဆိုတော့ကျွန်တော်တို့တင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သူ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးလာတာကိုဖော်ပြပေးချင်ပါတယ်။ဒီသတင်းရဲ့မူရင်းသတင်းကတော့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာအင်အားသုံးလှုပ်ဆောင်မှုတွေကြောင့်ဂျားကနေအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသလိုအိုးမဲ့အိမ်မဲ့ဖြစ်ရမှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာဖြစ်ပါတယ်။မေလအတွင်းကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးဒုက္ခရောက်ကြရတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြန်မာပြည်မှာနိုင်ငံရေးအပြောင်းအလဲတွေကလည်းဖြစ်တိုင်းသားဒီနယ်လည်းမကြည်မလဲရှင်းလိုက်ရှောင်လိုက်နဲ့တန်တရာကလည်းဝဲလေလေဒီကြတဲ့ပါတီတွေကလည်းများလာကို့အခွင့်အရေးနဲ့ကို့ပါတီထောင်တာကတော့ကိစ္စမရှိပါဘူးထောင်လိုက်တဲ့ပါတီဘယ်ပါတီကဘယ်သူအတွက်လုံနေတာလဲဘယ်အဖွဲ့အစည်းကတိုင်းပြည်ကိုရှေ့ရှုပြီးအကျိုးပြုလှုပ်ဆောင်နေတာလဲဆိုတာကိုတော့ပါတီတည်ထောင်သူတွေကနားလည်ဖို့လိုပါလိမ့်မယ်စိုးကောင်းခွဲကြပြီးဝန်းရံပေးကြဖို့တော့လိုအပ်တာပေါ့ဒီလိုမှမဟုတ်ပဲသူ့ကိုငါတိုက်ငါ့ကိုသူတိုက်နေမယ်ဆိုရင်တော့လို့သမျှအရာတိုင်းကပြည်တွင်းစစ်နဲ့အဆုံးသတ်နိုင်ငံလွတ်လပ်မှုလုပ်နေကြတဲ့အရာအလုံးကလည်းတန်တရာလဲပြီးပြည်သူပြည်သားတွေသာဆင်းရဲတွင်နဲ့ကြီးထဲမှာတိတ်မိနေကြပါလိမ့်မယ်လို့အကြံပေးဆွေးနွေးလိုက်ရပါတယ်။ VOA အဖွဲ့သူအဖွဲ့သားများအားလုံးကိုစိတ်နှစ်ပါးစမ်းမာ၍ချမ်းသာဒုက္ခနဲ့ပြည့်စုံကြပါစေခင်ဗျာ
။ဒါကသောရရှင်လူကလေးမြန်မာနိုင်ငံတိုင်းသားဒေသတွေကမငြိမ်းချမ်းနိုင်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူရဲ့ကိုယ်ပိုင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကလယ်သမားတွေရဲ့အခြေအနေကိုကျမတို့ဆွေးနွေးပေးတဲ့ခေတ်ပြောင်းချိန်မြန်မာလယ်သမားတို့အခြေအနေဆိုတဲ့အစီအစဉ်ကိုတော့ဦးကျော်စံတာကမြန်မာနိုင်ငံကလူ့အခွင့်အရေးရှိနေတဲ့ဆွေးနွေးပြီးတော့သုံးသပ်တင်ပြထားတာပါနော်မြန်မာနိုင်ငံမှာလူဦးရေအများဆုံးဖြစ်တဲ့လယ်သမားလူရန်စားရဲ့ဘဝကလွတ်လပ်ရေးတိပက်ခေတ်အဆက်ဆက်ဘလောက်ထိတိုးတက်ကောင်းမွန်လာလဲဆိုတဲ့အခြေအနေကိုစမ်းစစ်ကြည့်တာဖြစ်ပါတယ်ဒီအစီအစဉ်ကိုနားဆင်ပြီးတော့လက်ရှိအစိုးရကလည်းဒီလယ်သမားတွေရဲ့ဘဝတိုးတက်ကောင်းမွန်ရင်ဘာတွေများဆောင်ရွက်ပေးနေရလဲဆိုပြီးတော့လည်းမေးခွန်းထုတ်ပြီးတော့တင်ပြပေးထားပါတယ်။သောရရှင်တော်ဤဆိုတဲ့သောရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ရေးလာတဲ့အမှတ်ချက်လေးကတော့
လယ်ပိုင်ရှင်လယ်သမားနဲ့လယ်လုံသူမှန်ရင်ထမင်းမငတ်တာကအသေးချပါပဲ။မချမ်းသာပါဘူး။မကြည်ပါပါဘူး။ဒါပေမဲ့ရောင်ရဲတင်းတင်းနဲ့စိတ်အပြည့်နဲ့နေထိုင်အသက်ရှင်လာခဲ့တာမျိုးဆက်ပေါင်းများစွာအဆက်ဆက်ပါပဲ။ဒီထက်နည်းနည်းလေးပိုလုတ်သွားနိုင်တဲ့သူကကိုရွာမှာကိုရွာအတွက်ကိုပိုင်ဆန်းဆန်းလေးတလုံးစာလောက်ပဲဖြစ်ဖြစ်ပို့သွားရုံပါပဲလယ်သမားတွေအတွက်အစိုးရအနေနဲ့လုပ်ပေးတင်တာကလိုအပ်လာရင်ဆန်းစင်းနှုံးကိုမကြောက်အောင်ထိန်းထားပေးနိုင်မှုပါ
ဒီတော်ရရှင်ရဲ့စာရတော့အားတက်စရာပါပဲလယ်ပိုင်ရှင်တွေရောလယ်သမားနဲ့လယ်လုံသူတွေရောထမင်းနဲ့မှန်တာကတော့တေချာပါတယ်ဆိုလို့အားတက်စရာပါဒါပေမဲ့ဒီတော်ရရှင်ရဲ့အထင်မြင်ယူဆချက်ကတကယ်လက်တွေ့အဖြစ်ဖြစ်နဲ့ဘယ်လောက်များထင်ရှားမှုရှိသလဲလို့တော့စမ်းစစ်နေမိပါတယ်နော်အားလုံးပဲလယ်ဆိုင်တဲ့သူရောလယ်လုံကိုင်းတဲ့အောက်ခြေအဆင့်လူရန်းစားတွေပါထမင်းမငတ်ဘူးလားအဲ့လိုမငတ်ဘူးဆိုရင်တော့အမတန်ဝမ်းသာစရာသတင်းကောင်းပဲဖြစ်ပါတယ်။အခုတစ်ပတ်သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်။ဒီတောင်းတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ VOA တိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးတို့နဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။မေဒီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံတွင်းမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မြစ်တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်တဲ့။ဟုတ်ကဲ့ပါ။
ဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါရစေ။နားဆင်ခံစားကြပါဦး။ပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။တင်းငါကိုနေတနေ့နေ့တော့မနိုင်ပါပါ။မရှိတော့တဲ့နေ့တွေနာလေမနေတတ်သေးရဲ့။ဒီအမီဒ
မအေးစနာကျော်ရဲ့မြမပြိမပိစာများကဏ္ဍအပြီးမှတော့ကဘာတလွန်ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာကျစ်ဥတွေအကောင်ပေါက်တဲ့အထိကျမကြီးအစာဝတ်ပေးဘူးတဲ့လူကအခုတစ်ခေါက်တော့လူချင်းသိပုံတစ်သားရုပ်ထူကြီးတွေကိုတပတ်တိတိဝင်ပြီးထိုင်နေပြန်ပါပြီ။ American ပြည်ထောင်စု Virginia ပြည်နယ်မှာတော့စစ်သားတယောက်ကပြည်နယ်ဆောင်တဲ့အခြေဆိုင်စခန်းကနေတန်ကြပ်ကာကာခိုးပြီးလို့ရဲကမိုင်း60ကျော်လောက်အောင်သူ့နောက်ကလိုက်ပြီးဖမ်းခဲ့ရပါတယ်အခုလိုထူးခြားစံပြသတင်းတွေကိုကိုငင်းချမ်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါတယ်ရှင
်ဒီတစ်ခါတော့တော့ကျဲမှုတွေကိုဝတ်ပြီးတော့စက်သားလေးတွေဖောက်ပေးခဲ့တဲ့ပြည်သူလူပြားရှင်အီဗရာဟန်ပူရှင်တယောက်အခုထာမှာတော့လူတယောက်အရွယ်စားရှိတဲ့လူချင်းတဲ့တစ်သားရုပ်ကြီးထဲမှာခုနှစ်ရက်ဝင်ထိုင်မှုလှုပ်ဆောင်ခဲ့ပါတယ်ပြည်သူတောင်ပိုင်းက Oregon Nation ပြတိုင်းမှာရှေးလူချင်းတဲ့တစ်သားယုတ်ကြီးတဲ့ကိုဂျွန်လာနှစ်ရက်နေကဝင်ထိုင်ခဲ့တာပါဂျွန်လာရှိရနေမှာတော့ပြန်ထွက်လာခဲ့ပြီးတော့အထဲကအမောင်ထဲမှာအသားကြောက်တွေတစ်သီးကြောက်တွေအသီးအစီတွေစားတောက်နေထိုင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်9000ကနေ1000ကြာကြောက်ခင်နောက်ပိုင်းမှာလူတွေနေထိုင်ခဲ့တဲ့တမိုင်းမတင်ခင်ခေတ်ဦးက Orinet Google သွားတဲ့လမ်းမှာအခုလိုရုပ်ထုကိုထားရှိခဲ့တာဖြစ်ပြီးတော့ခေတ်တဲ့အမှုပညာနဲ့တမိုင်းမတင်ခင်ခေတ်အမှုပညာကြားဆက်ဆက်မှုကိုပြသဖို့အတွက်အခုလိုရုပ်ထုနဲ့တင်ဆက်မှုကိုပြုလုပ်ခဲ့တာပါအခုတက်သားရုပ်နဲ့ပုံစံတူလူချင်းတဲ့စင်စွဲရုပ်ကလေးကိုဂျာမနီကရှေးကူတခုမှာ1939ခုနှစ်ကတွေ့ရှိခဲ့တာဖြစ်ပြီးတော့ BC 3200ကျော်လောက်ကထုတ်လုပ်ခဲ့တာဖြစ်မယ်လို့ခန့်မှန်းထားပါတယ်လူချင်းတဲ့ရုပ်လေးဟာအပြင်လောကမှာတကယ်မရှိတဲ့သရဝါဒကောင်ကိုစိတ်ကူးရင်ထုတ်လုပ်ထားတာဖြစ်ပြီးတော့တဘာဝလွန်ဖြစ်ရတခုကိုကိုစားပြုတဲ့ရှေးအကြဆိုရုပ်ထုတခုလည်းဖြစ်ပါတယ်ပြင်းထန်မှုပြညာရှင်တွေအတွက်အခုလိုပိတ်လောင်နေတဲ့နေရာမှာနေပြတာဟာအထူးဆန်းတော့မဟုတ်ပါဘူး2014ခုနှစ်ကလည်းဝက်ဝင်ရုပ်ထဲကိုဝင်နေပြခဲ့ပြီးတော့ဝက်ဝင်နေစားတဲ့အစားအစာဖြစ်တဲ့ပိုးကောင်တွေကိုပဲစားပြီးတော့နေပြခဲ့တာပါ
ဗာဂျီးနီးယားပြည်နယ်အခြေဆိုင်ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ကတန်ကြပ်ကာကာတစ်စီးကိုစစ်တပ်အရာရှိတအူးကခိုးပြီး2နာရီလောက်မောင်းနေခဲ့ပါတယ်။အသက်29နှစ်အရွယ်ဘိုဂျော့ရှွာဖီလစ်ယဘတ်ကိုအခွင့်မရှိဘဲတန်ကြပ်ကာအုံပြုမှုရဲတပ်ဖွဲ့ရဲ့အမိန့်မနာခံမှုတွေနဲ့တရားစွဲထားတယ်လို့ဗာဂျီးနီးယားပြည်နယ်ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပြည်နယ်မြို့တော်ရစ်ချမွန်မြို့လယ်ကောင်ကိုဖျက်ဆီးပြီးမိုင်60ကျော်မောင်းနေခဲ့တယ်လို့ရဲတပ်ဖွဲ့တွေကလည်းနောက်ကတောက်လျှောက်လိုက်ဖမ်းခဲ့ပါတယ်။ဘလက်စတုန်းမြို့အခြေဆိုင် Fort Pickett စခန်းကတန်ကြပ်ကာကားကိုခိုးယူခဲ့တာလို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကိုနီးဂယ်လာကရိုက်တာသတင်းဌာနကိုအီးမေးလ်နဲ့ဖြေကြားခဲ့ပါတယ်။တန်ကြပ်ကာကားကိုရဲတပ်ဖွဲ့ကမရက်တန့်နိုင်ခဲ့ပဲ Richmond မြို့တော်ခန်းမနာမှာ Yabut ကသူ့ဘာသာသူရက်တန့်ခဲ့ပြီးမောင်းနေနေတဲ့ကားတွေကထွက်လာခဲ့ပါတယ်။ အပြင်ထွက်ပြီးတော့ရဲတပ်ဖွဲ့တွေစီကိုလမ်းလျှောက်လာတဲ့အချိန်မှာရဲတပ်ဖွဲ့ကခွင်းနဲ့တုံးပြီးတိုက်ခိုက်ခဲ့တယ်လို့ဓာတ်လိုက်အောင်တေဇာတနက်ကိုတုံးပြီးဖမ်းဆီးခဲ့တယ်လို့မျက်မြင်တွေကပြောပါတယ
်။အမျိုးအမည်မခွဲရသေးတဲ့ဒိုင်နိုဆောအရိုးစုကိုယူရို2သန်းကျော်ဒါမှမဟုတ်အမေရိကန်ဒေါ်လာ 2.3 သန်းကျော်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာဂျွန်လ4ရက်နေ့ကလေးလံတရောင်းချခဲ့ပါတယ်။ Eiffel Tower ပထမတက်မှာလေးလံတရောင်းချခဲ့တာဖြစ်ပြီးတော့ဝယ်ယူခဲ့တဲ့ပြင်သစ်နိုင်ငံသားကတော့ဒီအရိုးစုကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားမယ်လို့လေးလံတရောင်းချခဲ့တဲ့ Cloud Orchid Company ကတဆင့်ပြောဆိုသွားပါတယ်။9မီတာအရှိရှိတဲ့ဒီအရိုးစုဟာ80ရာခိုင်နှုန်းနီးပါးပြည့်စုံရှိပါတယ်။အသားစားတဲ့ Theropod အုပ်စုမျိုးနွယ်ဖြစ်မယ်လို့ခန့်မှန်းရပြီးတော့အရိုးကောင်းပွားတဲ့ခြေသုံးချောင်းပါတဲ့ခြေောက်တွေရှိပါတယ်။လက်ရှိတည်ထားပြီးသားဒိုင်နိုဆောအမျိုးအစားတွေနဲ့ကွဲပြားမှုအနည်းငယ်ရှိပြီးတော့အပူသွားတွေနဲ့ပိုကြီးတဲ့တင်မဆုံရိုးရှိတာဖြစ်ပါတယ်။အမေကန်ပြည်သူ Wyoming ပြည်နယ် Morrison တောင်ကုန်းဒေသမှာတွေ့ခဲ့တာဖြစ်ပြီးတော့အမီမဖော်လိုတဲ့ British စီးပွားရေးသမားတဦးကပိုင်ဆိုင်တာဖြစ်ပါတယ်။ Eiffel Tower မှာရောင်းချဖို့အတွက်ပြသထားတာဖြစ်ပြီးတော့ Euro ဒါမှမဟုတ် Digital ပတ်စံBitcoin နဲ့လေးလံတင်ခဲ့ရလဲဖြစ်ပါတယ်ရှင
်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များရှင်။တခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတမတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND ဆိုရတက်လာပြီးကတည်းကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလား။ဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲလေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုံးဖုန်းနံပါတ်ကတော့1-32-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။မကြခင်တင်းငွေနေညပိုင်းစီစဉ်နေမပြီးဆုံးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်စင်ကာပူနိုင်ငံကိုရောက်ရှိနေပါပြီဆွေးနွေးပွဲအပေါ်မှာယုံကြည်မှုအပြည့်ရှိတယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုထားပါတယ်အမေရိကန်သမ္မတရဲ့Air Force One လေယာဉ်ပေါ်ကဆင်းလာတဲ့သမ္မတထရန့်ကိုစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကကြိုဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်နဲ့လာမယ့်အင်္ဂါနေ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းလည်းဒီကနေ့တနင်္ဂနွေနေ့မှာစင်ကာပူနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်တို့လည်းစင်ကာပူသမ္မတနန်းတော် Istana Palace မှာတွေ့ဆုံဆွေးနွေးပါတယ်။တနင်္ဂနွေနေ့နေကင်ပိုင်းတရုတ်လေယာဉ်နဲ့စင်ကာပူနိုင်ငံချန်ကီလေဆိပ်ကိုဆက်ရောက်လာခဲ့တာဖြစ်ပါတယ်။ကနေဒါမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံကြီးညာချက်ကိုလက်မှတ်ထိုးဖို့အမေရိကန်သမ္မတကပယ်ချလိုက်ပြီးအမေရိကန်ရဲ့မဟာမိတ်တွေကိုပြစ်ပယ်လိုက်ပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau ဟာမယိုးသားသူပြော့ညံ့သူလို့အမေရိကန်သမ္မတ Trump ကဆွတ်ဆွဲလိုက်ပြီးတဲ့နောက်အခုလိုလှုပ်တာဖြစ်ပါတယ် G7 ညီလာခံကနေအမေရိကန်သမ္မတ Trump ခွာသွားပြီးတဲ့နောက်မှာကနေဒါဝန်ကြီးချုပ်ကအမေရိကန်ဘက်ကတမနိနဲ့အလူမီနီယံအပေါ်ခွန်တိုးပြီးတော့ကောက်ခံမှုဟာစော်ကားမော်ကားပြုမူတာလို့ပြောဆိုခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတွေအတွက်ဒန်းတူပညာသင်ကြားခွင့်နဲ့လူအခွင့်အရေးအတွက်နှိမ့်မြှုပ်ဆောင်ရွက်ခဲ့မှုအတွက်ရှစ်နှစ်ဦးကျော်လှအောင်ကိုအော်ရိုယာစုချိမြှင့်လိုက်ပြီးဒေါ်လာ1,300,000စုချိမြှင့်လိုက်ပါတယ်ရှင
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25/32/51နဲ့လိုင်းလမီတာ190ရူကနေပြီးအတန်လွှင့်ခဲ့တာဖြစ်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်မမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.